ကချင်ပြည်နယ်အတွင်းမြမတပ်မတော်နဲ့ KIO ကချင်လူလိုက်ရဲ့အဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တနိုင်းမြို့နယ်ပရင်မော်ဒေသမှာပိတ်မိနေတဲ့ဒေသခံပြည်သူတွေနဲ့မော်တွင်းလုသားတွေကဲထုံနိုင်မှုအတွက်ကချင်ဒေသခံတွေကနေဒီကနေ့မြစ်ကြီးနားမြို့မှာစီတန်းလေးနဲ့ဆန္ဒဖော်ထုတ်ခဲ့ပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုအစိုးရအနေနဲ့တားဆီးမှုမရှိပေမဲ့ကြွေးကြော်တမ်းတွေကိုတော့စီစစ်ဖြတ်တောက်ခဲ့တယ်လို့ဆန္ဒပြကောင်ဆောင်တွေကပြောပါတယ်။လက်ရှိတနိုင်းမော်ဒေသတွင်ပိတ်မိနေသူ100ခန့်ကျန်နေသေးတယ်လို့လည်းကချင်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့အတော်ဝင်ရှိသူတွေကပြောပါတယ်။နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုက်ပွဲဖြစ်ပွားရာဒေသတွင်ပိတ်မိနေတဲ့စစ်ဘေးတင့်ပြည်သူတွေကိုကယ်ထုတ်ဖို့ကြိုးပမ်းပြီးတော့ဒီကနေ့မနေ့ကချင်းပြည်နယ်မြစ်ကြီးနားမြို့မှာစီသားနဲ့လည်းဆန္ဒထုတ်ပေါ်ခဲ့တယ်လို့အဖွဲ့ကောင်းဆောင်တော်နန်းဘူးကပြောပါတယ်
။အဓိကအကြောင်းအရအဲတနိုင်းဒေသမှာလေစီးမဲ့တဲ့ပြည်သူက3ဦးတေဆုံးတယ်5ဦးကိုပြင်းထန်စွာဒဏ်ရာရတယ်7ဦးဆက်ပြီးတော့တေဆုံးလဲဆိုတော့တော်တော်မသိဘူးလူတွေရှိနေတဲ့ရွာမှာပေါ့နော်လက်လက်ကြီးကျတယ်လင်းနဲ့လက်လက်ကြီးတွေဖြစ်တယ်ပေါ့နော်ဒီပြီးတော့ပိတ်မိနေအခုတစ်ထောင်ကျော်ကျန်နေတဲ့ပိတ်မိနေအဲဒီကိုနည်းနည်းနဲ့ပြီးတော့ဖြစ်တယ်လို့ကြားတယ်ဒီလိုပြည်သူတွေပိတ်မိနေတာကိုအများဆုံးသူ့ကိုယ်ရံတယ်ဆောက်လို့ကဒီအမျိုးမျိုးနဲ့စူးစားပါတယ်ဒီတော့အတွေ့အကြုံအတွက်စူးစမ်းတယ်ဒါပေမဲ့အကြောင်းမထူးဘူးကျမတို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့လည်းတွေ့ဖို့စူးစမ်းတယ်သူကလုံးဝအတွေ့မခံဘူးရက်တည်းကြာနေဆိုတော့ကျမတို့ကလူညာနဲ့ပေါ့နော်ဆနာပြဖို့အတွက်ကိုတပိမောက်ဖို့အတွက်ကိုကျမတို့ချေဆယ်လိုက်ရချင်းဖြစ်တယ်ပေါ့နော်ခုလဲဆောင်နေလူကတော့တရားဆောင်ကြော်မယ်လို့ကျမတို့ခံမနေရှင်
ဒီကနေ့မနက်မှာပြုလုပ်ခဲ့တဲ့စီသားလှည့်လည်ဆန္ဒဖော်ထုတ်ပွဲကိုမြစ်ကြီးနားဒေသခံ9000ခန့်ကနေစီသားဘူးမနောကွင်းကနေစတင်ပြီးမြစ်ကြီးနားမြို့စင်းကိုလှည့်လည်ခဲ့တာပါဒီဆန္ဒဖော်ထုတ်ပွဲမှာအာဏာပိုင်မျိုးတွေနဲ့တားဆီးပိတ်ပင်တာမရှိပေမဲ့ကျွေးကြော်တန်တွေကတော့တပ်ဆိုင်ရာရဲတပ်ဖွဲ့တွေကနေစီစစ်ဆက်တောက်ခဲ့တယ်လို့ဆန္ဒပြခေါင်းဆောင်တော်နန်းဘူးကပြောပါတယ်
ဒီနေ့အခါမှာကျမတို့ရဲ့ကြေကျော်တန်းပေါ့နော်အမ်းတပေးနေရှင်နေနဲ့ဘုံကျဲချင်းဆိုတာမဖြတ်ခိုင်းဘူးပြည်သူတွေကိုရက်သက်စွာပတ်သက်ချင်းဆိုတာကိုလည်းမဖြတ်ခိုင်းပေါ့နော်လူသားတိုင်းပြုလုပ်ချင်းဆိုတာကအဲ့ဒါဖြတ်ပေးပါဆိုတော့ရင်းစခန်းအလို့ပြောရဲကျမတို့ပါမစ်တင်တဲ့အခါမှာအဲ့ကွဲကြပင်းပြည်သူများဘေးကင်းဆောင်ပြီးရပြန်နေရေးသူကြီးအဲ့ဒါရရဲသုံးဆက်ပေးရဲ
တလိုင်းမြို့နယ်ပရင်မော့ဒေသမှာမြမတပ်မတော်နဲ့တချင်လွတ်လိုက်ရေးတပ်မတော် KIA တို့အကြားဇန်နဝါရီလကွန်ဘိုင်းကစပြီးတော့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့မော်လုတ်က4000ကျော်ဟာမော်ဒေသတွင်တိုက်ပွဲဆောပိုင်းကာလတွေမှာပိတ်မိနေခဲ့တာပါတလိုင်းမော်ဒေသမှာပိတ်မိနေတဲ့သူတွေကိုမြမတပ်မတော်ကလည်းစစ်ဆေးပြီးမှနေရာကိုပြန်ခွင့်ပြုနေတာကြောင့်လက်ရှိပိတ်မိနေသူ800ခန့်ရှိနေသေးတယ်လို့တချင်ငင်းချမ်းယူကျိုးတော်ဆောင်ဦးလုံးမိုင်ကွန်ကြာကဆိုပါတယ
်ခုတို့ဟာအဲ့ဒီ smart ကနေပြီးတော့မှပေါ့ရနဲ့တနိုင်းကိုဆက်မလမ်းမှာတက်ကနေပြီးတော့မှတနည်းကို200 300 400ပေါ့လေအဲ့ဘက်လေတို့စစ်ဆေးပြီးမှတို့လွတ်နေတာလူပေါင်း4000ကျော်နဲ့ခုတိရတော့နောက်ဆုံးချင်တာ800လောက်ပဲရှိသေးတယ်လို့ပြောရတယ်ကြာ
တမိုင်းမော်ဒေသတွင်ပိတ်မိနေတဲ့သူတွေဟာအစားအသောက်နဲ့ကျန်းမာရေးဆိုင်ရာကိစ္စတွေမှာအဆင်ပြေရှိနေတယ်လို့ဥလမိုင်ကွန်ကြာကဆိုပါတယ်။မြမတပ်မတော်ကလည်းချင်းလွတ်လိုက်ရေးတပ်မတော်အခြေပြုရာတမိုင်းမျိုးနဲ့ရွှေမော်စင်းဒေသဘက်ကိုနေမြေရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေခဲ့တယ်လို့တိုက်ပွဲတွင်ဒေသခံတွေမော်လုတ်သားတွေထိခိုက်ဒိဆုံးမှုတွေလည်းဖြစ်ပွားခဲ့ပါတယ်။မော်ဒေသတွင်းကဖွဲ့လာတဲ့လုတ်သား3000ကျော်ဟာနေရာရင်းကိုပြန်သွားကြတယ်လို့တမိုင်းစစ်ဆောင်စခန်းတာဝန်ခံဥပရံဆောင်ကပြောပါတယ်။အလားတူကချင်းပြည်နယ်မန်စီမြို့နယ်ထဲကမိုင်းခေါင်ဒုက္ခသည်စခန်းမှာလည်းတပ်မတော်ကနေဒုက္ခသည်စခန်းနဲ့ရွာသားလူမှုဖမ်းဆီးမှုတွေရှိနေတယ်လို့မိုင်းခေါင်ကြီးရွာအုပ်ချုပ်ရေးမှူးဦးပိတာဘောင်းတော်ကပြောပါတယ်။ဇန်နဝါရီ31ရက်နေ့မှာမိုင်းခေါင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့ KBC နဲ့ RC စခန်းတစ်ခုကအသက်60ကျော်အရွယ်ဥဖော်ကန်ရော်နဲ့အသက်30ကျော်ကိုနော်စန်းတို့လူကိုရှစ်သန်းရောက်ဆွေရတက်ကဖမ်းဆီးသွားတာ9ရက်ကြာပြီဖြစ်ပေမဲ့ဒီကနေ့ဒီတရားစနာမရရှိသေးသလိုကာယကံရှင်မိသားစုတွေလည်းစိုးရိမ်နေကြတယ်လို့ဥပိ္ပာဘောင်းတော်ကပြောပါတယ်။ပြီးခဲ့တဲ့မနှစ်မေလ25ရက်နေ့မှာသမရ39ရှစ်သန်းစစ်ကြောင်းကနေမိုင်းခေါင်ရဆွေကြီးသောကတဲ့စခန်းကရွာသား3ဦးကိုတပ်ပြခဲ့တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။မိုင်းခေါင်သောကတဲ့စခန်းကရွာသား3ဦးကိုတပ်ပြမှုနဲ့မြမတပ်မတော်ကတိုက်ရင်မှုပါဝင်အရာရှိစစ်သည်6ဦးကိုစစ်ခုံရုံးကနေအလုတ်သားနဲ့တောင်းလာဆယ်နှစ်စီနဲ့တပ်မတော်မှရာသက်ပါထုတ်ပယ်တဲ့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ကချင်ပြည်နယ်အတွင်းမှာ RCA ပြည်ရလက်မှတ်မရေးသိုးနိုင်သေးတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာစစ်ရစစ်တပ်တို့ကပြီးခဲ့တဲ့2018ခုနှစ်ကစလို့တိုက်ပွဲတွေဖြစ်ပွားလာတာဖြစ်ပြီးတိုက်ပွဲကြောင့်တိမ့်နေရှိတဲ့ကချင်ဒေသခံပြည်သူတွေဟာစစ်ဘေးတိမ့်ချောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။